မြန်မာနိုင်ငံနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မှာတော့ဝါရှင်တန်ဒီစီမှာရှိတဲ့အမေရိကန်လွှတ်တော်ကိုတွားရောက်ပြီးလွှတ်တော်အကြီးအကဲတွေနဲ့တွေ့ဆုံနေပါတယ်အောက်လွှတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell နဲ့တွေ့ဆုံဖို့ရှိတယ်လို့အခုဒေတာစင်တော်ချိန်မနေ့ပိုင်းမှာတော့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Democratic အမတ် Nancy Pelosi နဲ့တွေ့ဆုံပါတယ်။ဒါနဲ့ပတ်သက်လို့တော့ကိုသားညို့ဦးကဆက်လက်တင်ပြပေးမှာပါရှင်
။နိုင်ငံတော်တမင်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမနေ့တုန်းကတော့သမ္မတအင်ပီရိုမှာသမ္မတအိုဘားမာ၊ဒုတိယသမ္မတဂျိုးဘိုင်ဒန်၊နောက်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီတို့နဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်အောင်မြင်စွာအသွင်ကူးပြောင်းမှုတွေကြောင့်မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့အမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြန်လည်ရုပ်သိမ်းပေးပြီးမြန်မာနိုင်ငံကို GSP အထူးကုံသွယ်ရေးအခွင့်အလမ်းလည်းပြန်လည်ပေးရမယ်လို့သမ္မတအိုဘားမားကအဲ့ဒီတွေ့ဆုံမှုအတွင်းမှာပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံပေါ်ထောက်ခံအားပေးမှုတွေကိုမြန်မာပြည်သူတွေအနေနဲ့အထူးပဲကျေးဇူးတင်ပြီးတော့ဆက်ပြီးတော့လည်းနှစ်နိုင်ငံနီးနီးကပ်ကပ်ဆက်ဆံမှုတွေလုပ်သွားဖို့မျှော်လင့်နေတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုခဲ့ပါတယ်။
The United States has been a good friend of the democratic movement for the last several decades, really.
American Piazza, Nepal Piazza, Jane, Emma Democracy, Low Shamu, Macy Gang, Sipari. Tomorrow, a whole lot of Yare, a chain rega, Macy, Chickazaraba. Emma Democracy, Low Shamu, American Lutone, American Soyabaka, Token, Abbey, Low Sangam, Alon Dre, Emma Dizuriga, two way Jesu Dinzavari.ဒီချက်ပို့ပြီးတော့နှိကက်တဲ့ဆက်ဆံရေးဖြစ်လာလို့မျှော်လင့်ထားပါတယ
် Congress and by administration to support our democratic movement we look forward to better closer relations and perhaps now a little bit more on the business side
စီးပွားရေးတကပွင့်လာတဲ့အချိန်မှာစီးပွားဆက်ဆံမှုတွေပိုရှိလာမှာဖြစ်ပါတယ်
ဒေါက်ဆန်းစုကြည်ရဲ့အခုခီးစဉ်အတွက်မှာစီးပွားရေးအရေးယူမှုတွေကိုအမေရိကန်ဘက်ကရုပ်သိမ်းသွားဖို့ရှိတယ်လို့ပဲအမေရိကန်မြန်မာနှစ်ဖက်စီးပွားရေးဆက်ဆံမှုတွေလည်းပိုပြီးတော့တိုးလာဖွယ်ရှိနေပါတယ်ဒီကနေ့ညမှာပဲအာဆီယံအမေရိကန်စီးပွားရေးကောင်စီမှာအမေရိကန်စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့အတူဒေါက်ဆန်းစုကြည်ဟာညစာစားဖို့ရှိနေတာပါအခုဒီကနေ့လွှတ်တော်မှာတော့ဒီကနေ့မနက်ပိုင်းအောက်လွှတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီနဲ့အခုတွေ့ဆုံနေပြီဖြစ်ပါတယ်ဒါနဲ့ပတ်သက်လို့တော့အဲ့ဒီတွေ့ဆုံမှုမှာကျွန်တော်တို့သတင်းယူဖို့ရောက်နေတဲ့ကျွန်တော် VOA မြန်မာပိုင်းကကိုသိန်းထိုက်ဦးကအခုလိုပြောပြပါတယ်
ဟုတ်ကဲ့ဟိုပြီးခဲ့တဲ့မိနစ်ပိုင်းကပဲဒီလူနည်းစုခေါင်းဆောင်ဒီလွှတ်တော်စာဦးအတွင်းမှာဗောလေဒေါက်တာဆန်းစုကြည်နဲ့နန်စီပလိုစီတို့တွေ့ကြပါတယ်ခင်ဗျာသတင်းတော်တချို့ကိုလည်းဝင်ပြီးတော့ခါကြပါတပ်ပေါင်းကြိုက်ခွင့်ပြီးပါတယ်ဟိုသူတို့စကားလေးနည်းပြောပါတယ်အဓိကတော့ဒေါက်တာဆန်းစုကြည်ခုလိုရောက်လာတာကိုကြိုဆိုတဲ့အကြောင်းဗောလေအဲ့တော့ဒီနန်စီပလိုစီနဲ့သူကျွန်တော်တို့ဒီနယူးယောက်ပြည်နယ်ကဒီမိုကရက်တစ်ပါတီအောက်လွှတ်တော်မှာဂျိုးခရော်လီနဲ့ကျွန်တော်တွေ့ရပါတယ်နောက်တစ်ယောက်ကတော့ဒီအမေရိကန်နိုင်ငံဆိုင်ရာမြန်မာတမတ်ကြီးဦးအောင်လင်းလည်းကျွန်တော်ဒေါက်ဆန်းစုကြည်နဲ့တူရက်နေတာတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့သူတို့ဘက်ကရောသတင်းတောက်တူတစုံတရာသူတို့တွေ့ဆုံမှုနဲ့ပတ်သက်လို့ပြောတာဆိုတာရှိပါလားခင်ဗျာ
သတင်းတောက်တူမင်းမြန်းခွင့်ဘာညာမပေးတဲ့အတွက်ကြောင့်တစုံတရာတော့ပြောတာမျိုးတော့မရှိပါဘူးဒါပေမဲ့လာရောက်ခွင့်ရတဲ့အတွက်ကျေးဇူးတင်တဲ့အကြောင်းဒေါက်ဆန်းစုကြည်ရဲ့ဒီဒီမိုကရေစီလှုပ်ရှားမှုမြန်မာပြည်အတွက်ကိုဆက်လက်ပံ့ပိုးကူညီသွားမယ်ဆိုတဲ့အကြောင်းတွေကိုသူတို့နည်းနည်းဒီတော့ပြောကြပါတယ်ခင်ဗျာဟိုလွှတ်တော်အတွင်းမှာဒေါက်ဆန်းစုကြည်ရဲ့ဒီလာရောက်ပြီးတော့လွှတ်တော်ခေါင်းဆောင်အနေနဲ့တွေ့ဆုံတာကလည်းမြန်မာပြည်ဒီမိုကရေစီရေးအတွက်အခုလိုစီးပွားရေးပိတ်ဆို့မှုတွေရုပ်သိမ်းတော့မယ်ဆိုတဲ့သတင်းတွေထွက်နေတဲ့အချိန်မှာလွှတ်တော်ခေါင်းဆောင်တွေအတွင်းမှာလည်းသဘောထားကွဲလွဲမှုတွေရှိနေတော့ဒီလာရောက်တဲ့ခီးစဉ်ကအကျိုးရှိတဲ့ခီးစဉ်ဒေါက်ဆန်းစုကြည်အနေနဲ့ဒီလိုအပ်ချက်တွေကိုလွှတ်တော်ခေါင်းဆောင်တွေကိုနားချနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
အခုဒါပြီးရင်တော့အမေရိကန်လွှတ်တော်မှာပဲအောက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်တဲ့ Republican အမတ် Mitch McConnell အပါအဝင်လွှတ်တော်အကြီးအကဲတွေနောက်မြမကြီးစိတ်ဝင်စားတဲ့လွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်လွှတ်တော်အမတ်တွေအနေနဲ့ကတော့ American စီးပွားရေးပိတ်ဆို့မှုရုပ်သိမ်းရေးကိစ္စရပ်အပြင်အခြားလူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးပွဲရှိတယ်လို့ပြောလို့ရပါတယ်ခင်ဗျာ